မြန်မာအစိုးရနဲ့မြောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကိုင်၄ဘွဲ့တို့ဆွေးနွေးမဲ့အစည်းအဝေးဟာတွဲဆုံမဲ့နေရာအတွက်သဘောတူညီချက်မရသေးတာကြောင့်စီစဉ်ထားတဲ့အတိုင်းဒီလာထဲမှာတွဲဆုံနိုင်မဲ့အလားအလာမရှိတော့တဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစောပါ။မြောက်ပိုင်းမဟာမိတ်၄ဘွဲ့ဖြစ်တဲ့ KIA ကချင်း TNLA တအန်းပလောင် MNDA ကိုကန့်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရကိုယ်စားလှယ်တွေကချင်းပြည်နယ်မြစ်ကြီးနားမြို့ဒါမမုတ်ရှမ်းပြည်နယ်ကျိုင်းတုံမြို့မှာဒီလဒုတိယပတ်လောက်တွဲဆုံဖို့ကမ်းလှမ်းထားပေမဲ့သဘောတူညီချက်မရသေးဘဲဖြစ်နေတာပါမြန်မာအစိုးရဘက်ကတွဲဆုံဖို့ကမ်းလှမ်းထားတဲ့ဒေသတွေမှာကိုဗစ်ကာယောဂါကူးစက်မှုတွေကြောင့်အခက်အခဲရှိနေကြောင်းလည်းကချင်လွတ်လပ်ရေးတပ်မတော် KIA ရဲ့ပြန်ကြားရေးတာဝန်ခံပုံမှုကြီးညော်ဘူးက VOA ကိုပြောပါတယ
်ခုနမော့ဆယ်မှာကချင်ပြည်နယ်မှာဒီကိုဗစ်ယောဂါကူးစက်မှုကလည်းတော်တော်လေးဆူဆူဝါးဝါးဖြစ်နေတယ်ဒါကြောင့်အစ်ဒီမကျိနဆိုတာလည်းတတ်မှတ်လို့အခက်အခဲရှိတယ်ကျိုင်းတုံမှာလည်းပဲဝဒေသတို့မိုင်းလားဒေသတို့မှာကိုယ်စက်မှုကတော့ဖြစ်နေတယ်အဲကြောင့်တွားရက်လာရက်ကိစ္စကအစပေါ့ဒိုက်တုံကလည်းခက်ခဲရှိတယ်အဲဒါကြောင့်နေရာတတ်မှတ်တာဟာတော့ခက်ခဲရှိနေလို့ဇန်နဝါရီလမှာတွေ့ဆုံဖို့ဆိုတဲ့ဟာတော့မဖြစ်သေးတဲ့နေသားဖြစ်ပါတယ်အခုလိုလိုဆိုရင်ကျွန်တော်တို့မြောက်ပိုင်းမဟာမိတ်လေးဖွဲ့ကြီးကဆွေးနွေးနေတုံပဲဖြစ်ပါတယ်
ကိစ္စုံဆွေးနွေးမဲ့နေရာရွေးချယ်ရမှာမဟာမိတ်လေးဘွဲ့ကြားညှိနှိုင်းပြီးတဲ့အခါအစိုးရကိုယ်စားလှယ်တွေနဲ့ပြန်လည်ညှိနှိုင်းဖို့လိုအပ်လိမ့်မယ်လို့လည်းပြောပါတယ်ကချင်ပြည်နယ်မှာတော့ကိုဗစ်ကူးစက်လူနာ930ကျော်ရှိပြီးဒီလ26ရက်နေ့ညနေပိုင်းမှာတော့ကူးစက်လူနာ11ယောက်ထပ်တိုးခဲ့သလိုဝဒေသမှာတော့ကူးစက်လူနာ304ယောက်ရှိရမှာဒီလ25ရက်နေ့မှာထပ်တိုးလူနာ1ယောက်ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်မိုင်းလာဒေသမှာတော့ကိုဗစ်ရောဂါကူးစက်မှုကိုထိန်းချုပ်နိုင်တာကြောင့်ဒီလ23ရက်နေ့ကစတင်ပြီးအသွားအလာကန့်သတ်တာတွေကိုစတင်ဖြေလျှော့ထားပါတယ်အစိုးရငြိမ်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလမောင်ရွှေကတော့အစိုးရဘက်ကကမ်းလှမ်းထားတဲ့နေရာတွေမှာကျင်းပမယ်ဆိုရင်ဖြစ်နိုင်ကြောင်းပြောပါတယ်
။ကျွန်တော်တို့ဘက်ကလည်းဒီအခြားနေရာတွေကဘယ်လိုကျမဟိုဘာလဲဒီဒီဘာလို့ဆိုပြည့်ရှိမှာကျွန်တော်တို့ကတော့တွားလာတာဖြစ်မှာလဲစူးရတာပေါ့။ဒါနဲ့အခုတနင်္ဂနွေလောက်မှကိုယ်ကြာတော့ပါပဲ။ခဏမြင်းကြီးနားဆိုတာတော့တော်တော်နည်းတော့ပါပဲ။ဒီအတိုင်းဒီကကြီးနားအားလုံးကကြာတော့ပါပဲ။အဲလိုရအောင်လို့တော့ကျွန်တော်ကတော့ရောက်တယ်ဆိုတော့ဒီလိုပဲကြည့်ရတော့ကိုရှင်းရတယ်ပါပဲ။ဒါပေမဲ့တော့တစ်ဆက်ကအဖွဲ့ကြီးရွေးချယ်တဲ့ကိစ္စတော့ကျွန်တော်ကပြောလို့မရဘူး။ကျွန်တော်တို့ဘက်ကတော့ကျွန်မချက်တဲ့ချင်းဒီနေရာကြီးဆက်လို့ပြည်ကျတော့ဖြစ်တယ
်။လာမယ့်ဆွေးနွေးပွဲမှာတော့အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေအကြားအပြည့်အစုံချုပ်ချုပ်ဆိုရေးကိစ္စကိုအဓိကဆွေးနွေးပြစ်မယ်လို့ခန့်မှန်းထားကြပါတယ်။ဦးလာမောင်ရွှေကတော့သဘောတူညီချက်ရဖို့နှိစက်နေပြီလို့ပြောပါတယ်။
ဒီမှာလာဒီပြတ်တဲ့ပြတ်တာကအဲဒီကနမတိခတ်တဲ့ရှင်ကြီးဆီလိုဘူးဆိုတဲ့ဘုရားတို့ရတယ်။သူတို့ရှိရလေသူတို့အမပစ္စည်းတွေကိုပြန်ပြီးတော့ကျွန်တော်ပို့တယ်လို့ကျွန်တော်မှားတယ်။အဲ့တော့အခုအဲ့ဒီကကမဆက်မနှက်ခေးလို့ပြည်ပြန်နေရတာပေါ့။သူမကျွမ်းတော့ဘူးလို့ပြောနေတယ်မှားတယ်ကွာ။
မြောက်ပိုင်းမှာမိတ်အဖွဲ့ဝင်ဖြစ်တဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့နဲ့တက်မတော်အကြာရခိုင်ပြည်နယ်ကတိုက်ပွဲတွေကိုတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလရွေးကောက်ပွဲနောက်ပိုင်းကလေးကရက်စဲထားနိုင်ခဲ့တာအခုအချိန်ထိဖြစ်ပါတယ်။နိုင်ငံရေးလေးလာတုံ့တက်သူတွေကတော့တမ်ဘရွန်နဲ့အေအေကြတိုက်ပွဲတွေရက်ဆိုင်နေချိန်မှာညီချင်းရေးဆွေးနွေးပွဲတွေစတင်ဖို့အလားအလာကောင်းတွေရှိနေတယ်လို့ယူဆနေကြပါတယ်။မနေ့ပံကြာတာရင်းနေ့မှာတော့အစိုးရနဲ့အပြည့်အစုံချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၀ဘွဲ့တို့အွန်လိုင်းကနေအလို့သဘောဆွေးနွေးဖို့ရှိနေတယ်လို့ဒီရက်ပိုင်းတွေအတွင်းမှာစီးရီးတင်မာမှုတွေရှိနေတဲ့ KNU နဲ့လည်းဆွေးနွေးပွဲရှိနေပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကတော့အစိုးရနဲ့အပြည့်အစုံချုပ် NCA ကိုလက်မှတ်မြေထိုးသေးတဲ့ KNU အမျိုးသားတိုးတက်ရေးပါတီ KNPP တို့အွန်လိုင်းကနေတွေ့ဆုံပြီးငင်းချမ်းရေးနဲ့ဒေသဖွံ့ဖြိုးရေးအတွက်ဆွေးနွေးခဲ့ကြပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်